ပြည်စုံစီမံကိန်းအပေါ်စန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာရတာဟာအစိုးရအဖွဲ့အစည်းတွေနဲ့မီဒီယာတွေကြောင့်ဖြစ်တယ်လို့တရုတ်အစိုးရရဲ့မူဝါဒဟိုထင်ရှားလေးရှိတဲ့တရုတ်သတင်းစာတစ်စောင်ရဲ့ရေးသားဖော်ပြမှုနဲ့ပတ်သက်လို့သတိထားဖို့လိုတယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူတဦးကသုံးသပ်ပါတယ်။အစိုးရကဖွဲ့စည်းပေးထားတဲ့အေယာဝတီမြေဆုံဒေတာစီမံကိန်းညာလေ့လာသု တီရဲ့ဗဟိုကော်မတီဝင်တွေကိုမွေးထုတ်ပေးနေတဲ့ဗဟိုကော်မတီကြောင်းကထုတ်ဝေတဲ့ဒီကနေ့စက်တင်ဘာ19ရက်နေ့ထုတ်သတင်းစာမှာမြန်မာပြည်သူတွေကြားမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့စန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာအောင်အစွန်းရောက်တဲ့အဖွဲ့အစည်းတွေအစွန်းရောက်တဲ့မီဒီယာတွေကလှုပ်ဆောင်နေတာဖြစ်တယ်လို့စွပ်စွဲဖော်ပြထားပါတယ် The Study Times လို့ခေါ်တဲ့တရုတ်နိုင်ငံဗဟိုပါတီကြောင်းကပိုင်တဲ့သတင်းစာဟာတရုတ်အစိုးရရဲ့မူဝါဒကိုထင်ဟပ်လေ့ရှိတာမို့ဒီရေးသားဖော်ပြမှုနဲ့ပတ်သက်လို့သတိထားဖို့တော့လိုမယ်လို့တရုတ်မြန်မာဆက်ဆံရေးလှိလာဆောင်ကြည့်သူဒေါက်တာလကျော်စောကပြောပါတယ
်ဘိုးဘိုးအကြောင်းလို့ခေါ်တယ်ဘိုးအဲအဲ့ဒါကတော့နည်းနည်းဩဇာကြီးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့သူကဘိုးကော်မတီအတွက်သူကအထူးဖွင့်ထားတဲ့အကြောင်းဝထုတ်တာဖြစ်တော့ရေဘူးရအားဖြင့်သူကအစိုးရကို policy တွေအကြံပေးနေတဲ့ဌာနတွေပါလည်းဖြစ်တယ်အဲ့ဒီကအကြံပေးချက်တွေပါလည်းရှိတော့တချို့ကတော့ဒီလိုတောင်ပြောတယ်အဲ့ဒီဘိုးအဲခုနေကြောင်းဝထွက်လာတဲ့ဗမင်းနေဟာတဲ့ဟိုညကြချက်တွေဟာအစိုးရရဲ့ policy ဖြစ်ဖို့လမ်းများနေလို့လည်းတချို့ကတော့ပြောတယ်ဟိုအဲပါတီကြောင်းဆိုတာကသူကအစိုးရအနာကိုပောက်တဲ့ဟိုနည်းဖြစ်တာကိုအဘိုးတွေဖြစ်တာကိုဒါကြောင့်တတိတော်ထားတဲ့လို့ဖြစ်ပါတယ
်မျက်စုံစီမံကိန်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဖိအားပေးတာခံနေရတယ်လို့မြန်မာပြည်ကမီဒီယာတချို့ရဲ့အစွန်းရောက်တဲ့ရေးသားပြောဆိုမှုတွေကြောင့်တရုတ်မြန်မာနိုင်ငံပူးတွဲလှုပ်ဆောင်မဲ့စီမံကိန်းတွေကိုကြီးကြီးမားမားထိခိုက်စေတယ်လို့လည်းတရုတ်ဗဟိုပါတီကြောင်းပိုင်သတင်းစာကဖော်ပြထားပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့တော့စိန်လန်အမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ဘယ်အချက်ကိုကြည့်ပြီးအစွန်းရောက်တယ်ဆိုတာဆွဆွဲတယ်လို့မေးခွန်းထုတ်ပါတယ်
။အဲ့တော့တရုတ်နိုင်ငံကတော့ဒါဆွဆွဲတာတော့ဒါသူတို့ကတော့ဆွဆွဲနေကြပါလေ။အဲ့တော့ဘယ်အချက်လေပေါ်မှာမူတည်ပြီးသူဆွဆွဲတာလဲဘယ်အချက်လေကိုပြောတာလဲလူတို့ကမကြိုက်လို့မကြိုက်လို့ပြောတာနဲ့သူတို့ကဆွန်းရောက်တယ်လို့ပြောတယ်ဆိုတော့အစိုးရောက်တယ်ဆိုတော့ဘာလုပ်တာလဲအစိုးရောက်တယ်ဆိုတာဘာလို့များဖြစ်တာလဲအဲ့ဒါဆရာတို့ကသိချင်ပါတယ
်ဒေါ်ဆန်းစုကြည်အစိုးရအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်မြန်မာနိုင်ငံအတွက်အဆင်ပြေမဲ့အဖြေတစ်ခုရှာဖို့ဆန္ဒရှိသလိုလက်ရှိမှာတော့မြေဆုံကော်မရှင်အနေနဲ့စီမံကိန်းနဲ့ပတ်သက်လို့လိလာဆန်းစစ်မှုတွေလုပ်နေပြီးသမရထံကိုလာမဲ့နိုဝင်ဘာမှာအစီရင်ခံစာတင်သွင်းဖို့ရှိပါတယ်မြေဆုံစီမံကိန်းလိလာဆန်းစစ်သုံးသပ်ရေးကော်မရှင်အနေနဲ့မြန်မာပြည်သူတွေရဲ့ခံစားမှုအပါအဝင်တရုတ်မြန်မာနိုင်ငံရဲ့စဉ်းစားချက်တွေကိုထည့်သွင်းစဉ်းစားမယ်ဆိုရင်အားလုံးလက်ခံနိုင်လောက်တဲ့အဖြေတစ်ခုထုတ်နိုင်မယ်လို့ယုံကြည်ကြောင်းဒေါက်တာလကျော်စောကပြောပါတယ
်တကယ်ကိုစိတ်ပိုင်းကြီးချစဉ်းစားပြီးတော့ပေါ့နော်ဘာမှတည်းရဲ့လိုအပ်မှုရောဒီလူလူရဲ့ခံစားမှုရောအကုန်ဒီစိုးကြီးရဲ့ဟိုမျက်နှာချက်တွေရောဘာမှတည်းရဲ့လိုအပ်မှုတွေရောအားလုံးခြုံငုံသုံးသပ်ပြီးတော့စဉ်းစားမယ်ဆိုရင်တော့အားလုံးလက်ခံနိုင်တဲ့အဖြေတစ်ခုရနိုင်တယ်လို့ထင်ပါတ
ယ်မြစ်ဆုံကော်မရှင်အနေနဲ့သူတို့ရဲ့တွေ့ရှိချက်တွေကိုအစီရင်ခံစာတင်သွင်းတာလောက်ပဲရှိပြီးပြတ်သားတဲ့အဖြေတစ်ခုသုံးသပ်ပြီးနိုင်ပါမလားဆိုတာတန်တရားရှိတယ်လို့ဦးဝင်းမျိုးသူကသူ့အမြင်ကိုအခုလိုပြောပါတယ
်လက်ရှိကော်မရှင်ကတော့သူတို့မကြိုက်ရင်မကြိုက်တဲ့အဲသူတို့ရတဲ့ချက်လည်းကိုပဲသူတို့ကဒီတိုင်းပြန်လဲဖော်ပြပေးမယ်ဆိုရဲအနေထားလောက်ပဲရှိတယ်လို့ခန့်မှန်းနေအလိုမျိုးပြည့်ပြည့်စုံစုံဆုံးဖြတ်ချက်ပေးပါမလားဆိုတာလည်းဆရာအနေနဲ့ကတော့တန်တရားရှိတယ်ပေါ့နော်သူကဟိုဘက်ဒီဘက်ပေါ့နှစ်ဖက်တော့နော်ဆယ်ဆောက်ချင်တဲ့လူနဲ့ဆယ်မဆောက်ချင်တဲ့လူတွေရဲ့ဟာကိုပဲစူးစီးပြီးတော့တင်ပြပေးလိုက်မယ်သဘောပဲလို့ဆရာနားလဲတယ်အပေါ်မှာမှဒါအဖြေတစ်ခုကိုတုံးတက်ပြီးတော့ပေးပါမလားပေါ့နော်အဲ့ဒါဆရာနည်းနည်းတန်တရားဝင်တယ
် EOR မြစ်ကိုမီတင်းနေထိုင်ကြသူတွေနဲ့သဘောပတ်ဝန်းကျင်ကိုထိခိုက်စေနိုင်တယ်ဆိုတဲ့ကန့်ကွက်မှုတွေကြောင့် American Dollar 3.6 Billion တန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုကြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာယာယီရပ်ဆိုင်းခဲ့တာဖြစ်ပါတယ်။လက်ရှိ NDI အစိုးရတက်လက်ထက်မှာတော့တရုတ်အစိုးရဘက်ကစီမံကိန်းကိုပြန်စတင်လိုကြောင်းပြောဆိုထားပြီးမြန်မာပြည်သူတွေဘက်ကတော့မြေဆုံစီမံကိန်းကိုအပြည့်အသတ်ရပ်ဆိုင်းစီလိုတဲ့ဆန္ဒရှိတာမို့လက်ရှိမှာကော်မရှင်ဖွဲ့ပြီးစမ်းစစ်လေ့လာမှုတွေလုပ်နေတာပါ။စီမံကိန်းကိုအပြည့်အသတ်ရပ်ဆိုင်းလိုက်မယ်ဆိုရင်တော့မြန်မာနိုင်ငံဘက်က American Dollar 1800ပေးလျော်ရမယ့်အခြေအနေရှိနေတာလည်းဖြစ်ပါတယ်ရှင်။